Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရချင်းအားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစုမုံကောင်းတောင်းလိုက်ပါတယ်။ VOE American တမ်းမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလှိုင်းဒိုမီတာ2440နဲ့51တိုးနဲ့အတူ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ဆမိုးရပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတောင်းယူတင်ဆက်ပေးပါပါ
။မင်္ဂလာပါရှင်။ကျွန်မကခင်ဗျာသက်ပါ။ဒီမနေ့ကင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူညင်ညာပေးပါပါ။ Syria ကဓာတုလက်နက်နဲ့အတိုက်ခိုက်ခံခဲ့ရတဲ့ဒူးမမျိုးကိုနိုင်ငံတကာကြွန့်ကျင်သူတွေတကယ်ရောက်မရောက်မသိရသေးပါဘူး။ဥရောပတိုင်းမှာ Democratic နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းဆက်ဖြစ်ပြီးပြိုကွဲနေပြီလို့ပြည်သူ့သမ္မတကပြောပါတယ်။မနေ့ကမြန်မာနှစ်တစ်ခုအထိတ်အမှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနေနိုင်ငံရေးကျင်းသား8000ကျော်ပြန်ပြီးလွှတ်ပေးလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမို
းကြီး။ Okay, ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်အစီအစဉ်လေးထဲမှာဆိုရင်တော့
What we do want to avoid is inadvertently making the lives of ordinary Burmese people ever more difficult. They have a terrible enough time.
ပြည်ထောင်ငါရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာဝန်ကြီး Mark Field ပြောတော်တာဖြစ်ပါတယ်။မြန်မာနိုင်ငံပေါ်အရေးယူတန်ခတ်ပိတ်ဆို့မှုပြုလို့ရင်းနဲ့ပတ်သက်ပြီးတော့ပြောပြသွားတာပါ။ဒရင်လွာတွေကိုတင်ဆက်တဲ့အခါမှာပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေဟာမနှစ်ကစပြီးတော့တိတိကျကျဆိုးဝါးလာနေတယ်လို့ကုလသမဂ္ဂထိပ်တန့်ရာရှိသူကပြောလိုက်တယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာတိုင်းရင်းသားကလေးငယ်တွေကိုစာသင်ပေးနေတဲ့တရုတ်ခရီးရန်အသင်းအုပ်ဆရာတော်ကိုတရုတ်ဆိုးရွားကထောင်နှံ9နှစ်ချမှတ်လိုက်တဲ့ဒရင်ဟိုးမလင်းမြို့ကတကြံရံပွဲတစ်ခုမှာရဲကပစ်ခတ်လို့လူငယ်2ဦးသေဆုံးသွားတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတရက်လီလိုင်းဆွေးနွေးကမ်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မဆုမြတ်မနုကကြေညာပေးပါလိမ့်မယ်ခင
်ဗျ။ Syria နိုင်ငံဒူးမမြို့မှာပြီးခဲ့တဲ့ဆယ်ရက်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဒါရုလက်နဲ့အသုံးပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူများအဖွဲ့တကယ်ရောက်မရောက်တည်တည်ချာချာမသိကြသေးပါဘူး။OPCW ဓာတုလက်နဲ့တုံးဆက်မှုတားဆီးအဖွဲ့အချက်လက်ရှာဖွေရေးဆိုင်ရာကြွမ်းကျင်သူတွေဒူးမမျိုးကိုရောက်လာခဲ့တယ်လို့ Syria ဆွေရရုပ်တံကကြေညာခဲ့တယ်လို့ White Helmets အထုပ်ဖြူကဲဆဲကူညီအဖွဲ့ကလည်းတီးခြားပြောဆိုခဲ့တာပါ။ဒါပေမဲ့ American နိုင်ငံကြီးဌာနပြောခွင့် Heather New York ကတော့ Syria မျိုးရော Damascus နားကဒူးမမျိုးတဲ့ OPCW အဖွဲ့မရောက်သေးဘူးလို့အင်္ဂါနေ့နေ့လည်းမှပြောခဲ့တာပါ။ Syria ကဓာတုလက်နဲ့ဆက်ယုံတွေကို American Britain နဲ့ပြင်သစ်တို့ပူးပေါင်းပြီးဒုံးကျည်တွေနဲ့အပြင်းထန်ပစ်ခတ်ခဲ့တဲ့စနေနေ့မှာပဲဒီအဖွဲ့ရဲ့စုံစမ်းမှုတွေဟာ Syria ကိုရောက်နေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ April 9ရက်နေ့ကဓာတုစိတ်တန်းတွေလက်နဲ့တိုက်ခိုက်ခဲ့ပုံပေါ်နေတဲ့ဒူးမကိုတော့အစပိုင်းမှာသွားခွင့်မရခဲ့ပါဘူး။ Syria နဲ့ရုရှားတပ်တွေလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်ခံရတာဟာဆယ်ရက်ရှိလာပြီးမှဓာတုလက်နဲ့၃ချောင်းတက်တည်ပြနိုင်မယ်အဓိကဓာတုပစ္စည်းတွေပြည့်ပြည့်သွားနိုင်ခြေရှိနေတယ်လို့ပြင်းတဲ့နိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ဓာတုလက်နဲ့ဆန်ရဆောင်ကြီးအဖွဲ့ American သမ္မတ Kenworth ကလည်းအဲ့ဒီနေရာကိုရုရှားတွေရောက်နေနေတာမို့အထောက်ထားတွေပြည့်ပြည့်အောင်လုပ်နိုင်ခြေရှိနေတယ်လို့တနင်္ဂနွေနေ့ကပဲပြောပါတယ်။
1950ပြည့်နှစ်တွင်မှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲကိုတောင်ကိုရီးယားအစိုးရဘက်ကမြောက်ကိုရီးယားအစိုးရနဲ့အဆုံးသတ်မယ်ဆိုရင်သူ့အနေနဲ့သဘောတူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ကိုရီးယားနိုင်ငံကြားမှာတရားဝင်စစ်ပြေငြိမ်းမှုမရှိသေးတဲ့ကိစ္စကိုသမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့တွေ့ဆုံစဉ်မှာထောက်ပြပြီးတော့စစ်ပြေငြိမ်းဖို့သူသဘောတူတဲ့အကြောင်းပြောခဲ့တာပါ။1953ခုနှစ်မှာတိုက်ပွဲတွေအဆုံးသတ်ခဲ့ပြီးအမေရိကန်မြောက်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားစစ်ပြေငြိမ်းရေးစာချုပ်ချုပ်ဆိုခဲ့ပေမဲ့ဒီစာချုပ်ထဲမှာတောင်ကိုရီးယားမပါဝင်ပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံဆွေးနွေးဖို့သမ္မတထရမ့်သဘောတူခဲ့တာဟာတတိရှိတဲ့လောက်ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုဟာဂျွန်လရဲမှဒါမှမဟုတ်ရင်ဒီထက်နည်းနည်းဆောမယ်လို့သမ္မတထရမ့်ကဆိုပါတယ်။အခြေအနေမကောင်းရင်တော့တွေ့ဆုံပွဲဖြစ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ထိပ်သီးတွေ့ဆုံဖို့အတွက်ပြင်းစင်မှုတွေကိုအမေရိကန်နဲ့မြောက်ကိုရီးယားထိပ်ပိုင်းခေါင်းဆောင်တွေကြားမှာတိုက်ရိုက်ဆွေးနွေးနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားတို့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကပြန်ပြီးဆွဲခဲ့တဲ့ဂျပန်လူမျိုးတွေကိစ္စအပါအဝင်ဂျပန်ဆိုရဘက်ကအလေးထားတဲ့ကိစ္စတွေကိုကင်ဂျွန်အန်နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့သမ္မတထရမ့်ကကတိပေးတဲ့အပေါ်မှာစိတ်သက်သာရာရကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေးကပြောပါတယ်။
ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာဏာရှင်နိုင်ငံတွေကြားပြည်ရင်းဆက်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။ပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီကိုခိုင်ခိုင်မာမာကျင့်သုံးတဲ့ဥရောပသားတွေရဲ့ယုံကြည်ချက်အတွက်အန္တရာယ်ရှိတဲ့အများကြီးမျှော်လိုက်သူတွေအမျိုးသားရေးဝါဒစည်းရှိသူတွေကိုညီညီညွတ်ညွတ်ကြီးဆန့်ကျင်ကြဖို့အတွက်ပြင်သစ်နိုင်ငံစထရက်စ်ဘတ်က ဥရောပပါလီမန်မှာပြင်သစ်သမ္မတကဥရောပသမ္မတဖွဲ့ဝင်28နိုင်ငံကိုပန်ကြားလိုက်တာပါ EU ဥရောပသမ္မတထဲမှာဟန်ဂေရီနဲ့အီတလီနိုင်ငံတွေမှာဥရောပပေါင်းစည်းပေါ်မှာတန်ပြန်ရှိတဲ့အများကြိုက်မျှောလိုက်သူတွေအာဏာရခဲ့တဲ့အပြင်ရှေ့လာမယ့်နှစ်တည်းဗြိတိန်နိုင်ငံက EU ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်တော်မှာဖြစ်တယ်လို့တရားရေးလွတ်လပ်မှုနဲ့ပတ်သက်ပြီးလက်ရှိမှာပိုလန်အစိုးရနဲ့ EU တို့မပြေမလည်ဖြစ်နေချိန်မှာပဲပြင်သစ်သမ္မတကခုလိုပြောကြားလိုက်တာပါဥရောပတွင်ပြည်ရင်းစစ်ဖြစ်နေတဲ့ပုံတွေတွေ့နေရတယ်လို့သမ္မတမက်ခရွန်ကပြောကြားခဲ့ပြီးတော့ဥရောပမှာအာဏာရှင်ဝါဒတမျိုးနဲ့ရင်ဆိုင်နေရပေမဲ့ဒါဟာဒီမိုကရေစီအတွက်အာဏာဖြစ်ကြောင်းပြောကြားခဲ့ပါတယ်အသက်40ရှိပြီဖြစ်တဲ့မက်ခရွန်ဟာမနစ်ကရွေးကောက်ပွဲမှာလက်အဆုံဝါဒီဖြစ်တဲ့ရွှေပြောင်းအခြေချသူတွေနိုင်ငံတွင်းလာရောက်မှုဆန့်ကျင်တဲ့ Marine Le Pen ကိုအနိုင်ရပြီးပြင်သစ်သမ္မတဖြစ်လာသူပါ
ကမ္ဘာစီးပွားရေးဟာနောက်နှစ်နှစ်အထိဆက်လက်တိုးတက်နေဦးမှာဖြစ်ပေမဲ့2020ခုနှစ်ရောက်ရင်တော့တိုးတက်နှုန်းနှေးကွေးသွားမယ်လို့နိုင်ငံကငွေကြေးရမငွေအဖွဲ့ IMF ကျွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ကုန်သွယ်ရေးကျဆင်းမှုကစီးပွားရေးတိုးတက်မှုကိုထိခိုက်လိမ့်မယ်လို့ IMF သုတေသနညွှန်ကြားရေးမှူး Morris of Steel ကပြောပါတယ်။ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာနိုင်ခြင်းရှိတဲ့ပထမပြဿနာကတော့ဆားခဲ့ပြီလို့လည်းသူကပြောပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးတဲ့နောက်ဘယ်တော့မှမနဲ့မတူအောင်စီးပွားရေးတိုးတက်အောင်တွန်းအားပေးခဲ့တဲ့နိုင်ငံကဥပဒေတွေဟာအခုတော့ပြက်ပြားနေတယ်လို့လည်းသူကထပ်ပြီးတော့သတိပေးခဲ့ပါတယ်တရုတ်နိုင်ငံနဲ့တခြားအမေရိကန်ကုန်သွယ်ဘက်နိုင်ငံတွေအပေါ်ထရမ့်အစိုးရကကုန်သွယ်ခွန်တွေတိုးမြှင့်ဖို့ဆောင်ရွက်နေတဲ့ကိစ္စအပေါ်စီးပွားရေးပညာရှင်တော်တော်များများကစိုးရိမ်နေကြတာပါဒါပေမဲ့ဒီအပေါ်အစိုးရတာဝန်ရှိသူတွေကလက်မခံဘဲအစိုးရရဲ့ကုန်သွယ်ရေးနဲ့အခွန်မူဝါဒတွေကစီးပွားရေးကိုတိုးတက်စေမှာဖြစ်ပြီးတော့အကြီးအကျယ်လုံငွေပြမှုနဲ့ရင်ဆိုင်ရမှာမဟုတ်ဘူးလို့ပြောနေပါတယ
်ဖျော်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဖီယိုအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တကူအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား9,8541ယောက်ကိုလူငင်းချမ်းသာ권ပေးလိုက်ပါတယ်။မြန်မာတက်ကရီ1380ပြည့်နှစ်တကူတဲ့နေ့မှာနိုင်ငံတော်သမ္မတဦးဝင်းမြန့်ကအရင်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့စီကံချက်ကိုပယ်ချက်တဲ့အမိန့်တစ်ခုနိုင်ငံသားနဲ့နိုင်ငံခြားသားအကျဉ်းသားတွေလူငင်း권ပြုတဲ့အမိန့်နှစ်ခုစုစုပေါင်းအမိန့်3ခုကိုထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံအကျဉ်းသားတွေကိုလူငင်း권ပေးရမှာတော့အရင်တုန်းကထောင်ကျွေးကြံဖြစ်နေတတ်မှတ်ခဲ့တဲ့စီကံချက်တွေကိုပယ်ဖြတ်ပေးခဲ့တာပါ။ဒီလိုပယ်ဖြတ်လိုက်တဲ့အပေါ်နိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရဲ့အဖွဲ့ကနေကြိုဆိုခဲ့ပါတယ်။
ရိုဟင်ဂျာပြဿနာဖြစ်ရှင်းရေးကိုနိုင်ငံကအတိုင်းဝိုင်းအနေနဲ့ပို့ပြီးတော့ထောက်ပံ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့ကနေဒါနိုင်ငံသားရေးဝန်ကြီး Chrystia Freeland တို့ကတိုက်တွန်းလိုက်ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ဒဏ္ဍာရနိုင်ငံကောင်းဆောင်များဆွေးနွေးပွဲမှာရိုဟင်ဂျာပြဿနာကိုဗြိတိန်နဲ့ကနေဒါကဥဆောင်ပြီးတော့အလွတ်သဘောဆွေးနွေးခဲ့ကြတာမှာ Australia, New Zealand နဲ့ Bangladesh နိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေကိုဒဏ္ဍာရီနိုင်ငံတွေကညီညီညွတ်ညွတ်တုံ့ပြန်ဖို့အရေးကြီးတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကပြောကြားပါတယ်။ရိုဟင်ဂျာတွေရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနဲ့ထားတဲ့ဆိုတာကိုမြန်မာအာဏာပိုင်တွေဘက်ကပြသဖို့လိုအပ်ကြောင်းနဲ့ရက်စက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့အပေါ်သီးခြားလွတ်လပ်ပြီးတော့အများလက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အရေးကြီးတယ်လို့လည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဝန်ကြီး Johnson ကပြောကြားထားပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာကိုတနတ်သဟာယနိုင်ငံတွေကမိတ်ဆွေတွေနဲ့အတူနိုင်ငံတကာအတိုင်းအဝိုင်းကိုထပ်ပြီးတော့အသိပေးလိုကြောင်းပြောကြားပါတယ်။အကြမ်းဖက်မှုကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့အတူစူးစမ်းဖို့လိုကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်ခံတဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်မတူကွဲပြားမှုတွေကိုလက်ခံနိုင်အောင်အားလုံးပါဝင်နိုင်အောင်တရားမျှတမှုနဲ့သာဓုညီမျှတွေကိုမြှင့်တင်ရေးအတွက်တက်တက်ကြွကြွပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကနေဒါနိုင်ငံသားရေးဝန်ကြီး Freeland ကတိုက်တွန်းပါတယ်။လန်ဒန်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကတော့ Rohingya ဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လက်ခံအောင်လို့နိုင်ငံတကာအနေနဲ့ပို့ပြီးတော့ဖိအားပေးဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။
အခုလိုရ ेंजर ဒုက္ခသည်တွေကိုပြန်လည်ခေါ်ယူဖို့အတွက်မြန်မာစစ်အုပ်ကိုနိုင်ငံတကာကဖိအားပေးဖို့လိုအပ်နေပြီလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကအင်ကာနေမှာပြောကြားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လွန်ခဲ့တဲ့ရ ेंजर မိသားစုဝင်9ယောက်ကိုမြန်မာဘက်ကနေပြန်လည်လက်ခံနေရာချထားပေးခဲ့ကြောင်းမြန်မာစစ်အုပ်ရဲ့ကြေညာချက်ကိုပယ်ချလိုက်ပါတယ်။ မြန်မာအစိုးရဟာရိုဟင်ဂျာတွေပြန်ခေါ်ယူရဲလို့ပြောပေမဲ့ဒုက္ခတွေပြန်လဲခေါ်ယူအတွက်စတော့မစရသေးပါဘူးလို့လည်းပြောပါတယ်။မနစ်ကရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာမိသားစု8000ကျော်အတွက်စည်ရင်းပြုစုထားပေမဲ့သူတို့ကိုပြန်ခေါ်ဖို့မြန်မာအစိုးရကညှင်းဆို့တယ်လို့ဝန်ကြီးချုပ်ဟာစင်နာကပြောကြားခဲ့ပါတယ်။
American ပြည်တော်စု New York မြို့လေဆိပ်ကနေပြီးတော့ Dallas မြို့ကိုပြန်တန်းသွားတဲ့ Southwest လေကြောင်းလိုင်းကခီးတဲ့တဲ့လေစင်တစ်စီအင်ဂျင်ချုပ်ရင်းမှုကြောင့် Philadelphia မြို့မှာအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဒီအဖြစ်အပျက်ကြောင့်လေမော်ပါလာတဲ့အမျိုးသမီးခီးတဲ့တူသေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကို Dr. မြို့တက်နဲ့မဆုမြတ်မှုတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဆိုးရွားတဲ့လူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့အတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်တန်းတာဝန်ရှိသူတွေကိုလာမဲ့သတင်းပတ်တွေအတင်း EU ဥရောပသမဂ္ဂကအရေးယူဒဏ်ခတ်ဖို့ရှိတယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်။ရိုဟင်ဂျာအရေးဗြိတိန် Outlook ကော်မတီတစ်ခုမှဧပြီလ16ရက်နေ့ကဆွေးနွေးခဲ့ကြတာမှာမြန်မာစစ်တပ်ပေါ်အရေးယူဒဏ်ခတ်ဖို့ဗြိတိန်အမတ်တချို့ကတိုက်တွန်းခဲ့ကြတာပါ။တာဝန်ရှိတဲ့တပ်မတော်အရာရှိတွေကိုအရေးယူနိုင်ဖို့ဗြိတိန်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သဘောတူညီချက်ရရှိထားတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးကအဲ့ဒီဆွေးနွေးပွဲမှာတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်
။ရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်လို့ British Outlook တော့အသနာခံလွှာများဆိုင်ရာကော်မတီ Petitions Committee မှာဒီနေ့လနေ့ကဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးကဆလို့အခုလိုဒုက္ခသည်9သိန်းလောက်တစ်ဖက်နိုင်ငံဘက်ထွက်ပြေးခဲ့ရမှုအတွက်တာဝန်ရှိသူတွေကိုအရေးယူရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေမှာအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကစွပ်စွဲထားကြပါတယ်။ဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရလက်ခံလာအောင်ဖိအားပေးဖို့ကော်မတီဥက္ကဋ္ဌလေဘာလွှတ်တော်အမတ် Helen Jones ကအခုလိုအကြံပြုပါတယ
် First of all I hope that the UK government will say clearly that it is right that the UN refers Burma to the International Criminal Court
ပထမဦးဆုံးအနေနဲ့မြန်မာနိုင်ငံကိစ္စနိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုကုလသမဂ္ဂတင်ပြတာမှန်ကန်တယ်ဆိုတာကိုဗြိတိန်အစိုးရကပြည့်ပြတ်သားသားပြောဖို့မျှော်လင့်ပါတယ်ဒီလိုအဆိုပြုချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချလိုက်မယ်လို့စောဒကတကြမှာကိုလည်းကျွန်မသိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်ရဲ့ယက်တီချက်ကိုအခုပြက်ပြက်သားသားပြဖို့လိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံပေါ် EU ကလည်းနဲ့ရောင်းချတင်ပို့မှုကိုပိတ်ဆို့ထားပေမဲ့ဒီကမ္ဘာလုံးအတိုင်းအတာနဲ့မလုပ်သေးပါဘူး။ဒီကိစ္စကိုအရေးပေါ်လုပ်ဖို့လိုပါတယ်။တတိယအနေနဲ့ကတော့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေပေါ်ပိတ်ဆို့တန်းခတ်မှုတွေလုပ်ပြီးအရေးယူရပါမယ်။ဝိကြီးပိုင်ဆိုင်မှုတွေကိုချိတ်ပိတ်တာမျိုးလောက်နဲ့မရပါဘူး။ဗြိတိန်မှာသူတို့ရဲ့ပိုင်ဆိုင်မှုတွေများများဆဆမရှိတဲ့အတွက်ထိရောက်မှာမဟုတ်ပါဘူး။မြန်မာစစ်တပ်ထိန်းချုပ်ထားတဲ့လုပ်ငန်းတွေနဲ့ဗြိတိန်လုပ်ငန်းတွေအတူတွဲအလုပ်မလုပ်နိုင်အောင်အသေအချာလုပ်ဖို့လိုပါတယ်
။မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမယ်ဆိုရင်စစ်တပ်အပေါ်ပြစ်မှတ်ထားရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုံသွေးရဲ့အထူးတန်တမန်လည်းဖြစ်တဲ့ Conservative လွှတ်တော်အမတ် Paul Scully ကဆွေးနွေးပွဲမှာပြောကြားသွားပါတယ်။ခုဖြစ်နေတဲ့ပြဿနာတွေရပ်သွားအောင်တမရော်ကာကွယ်ရေးဦးစီးချုပ်ကသာဆုံးဖြတ်အမိန့်ပေးမယ်ဆိုရင်နှက်ဖြံမှာချက်ချင်းရပ်သွားမှာဖြစ်တယ်လို့ဆိုပါတယ
် And so we need to target our sanctions really really carefully at them at military owned organizations and these sort of things but what I wouldn't want to see is an overall sanction regime waged against
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့တပ်နဲ့ဆိုင်တဲ့အဖွဲ့တွေပေါ်ပြစ်မှတ်ထားအရေးယူဒဏ်ခတ်ဖို့ကတိတ်ကိုအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံပေါ်ခြုံပြီးအရေးယူပိတ်ဆို့တာကိုတော့ကျွန်တော်အကြံမပေးချင်ပါဘူးချုံပြီးတော့ရေးယူဒဏ်ခတ်မယ်ဆိုရင်တခြားပြည်သူတွေပြည်ပခရှိနေတဲ့ကချင်းပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့တခြားတိုင်းရင်းသားဒေသတွေကိုပါထိခိုက်စေပါတယ်ဒီပြည်နယ်တွေမှာလက်တလောကပဲတပ်မတော်ရဲ့လေကြောင်းတိုက်ခိုက်မှုတွေခံထားရတာပါဆိုတော့ဒဏ်ခတ်မှုတွေကိုချုံပြီးတော့လုပ်ရင်တခြားပြည်သူတွေလည်းခံရပါလိမ့်မယ်ဒါပေမဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့တော့နိုင်ငံတကာအတိုင်းအဝန်းကတစည်းတစ်လုံးနဲ့တုံ့ပြန်ရမှာဖြစ်ပါတယ်
ဗြိတိန်အောက်လွှတ်တော်မှတနင်္လာနေ့ကဆွေးနွေးပွဲအတွင်းမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဗြိတိန်နိုင်ငံသားရေးဌာနအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမာခ်ဖီးလ်ကဖြေဆိုခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အရေးယူဒဏ်ခတ်မှုတွေနဲ့ဆိုင်တဲ့မေးခွန်းကိုဖြေကြားရမှာတော့ပိတ်ဆို့ဒဏ်ခတ်မှုတွေလုပ်ရင်ဗန္ဒာရေးဆိုင်ရာဒဏ်ခတ်မှုတွေရဲ့တက်ရောက်မှုတွေကို ခမန်းရတွက်ချက်ရခက်ခဲတဲ့အတွက်ဗြိတိန်ကမြမစီးပွားရေးနဲ့ဗန္ဒာရေးစနစ်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာအားမပေးခဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့တမတော်ထိတ်တန်းတာဝန်ရှိသူတွေအပေါ် EU အနေနဲ့အရေးယူဒဏ်ခတ်ဖို့ဗြိတိန်ကဆောင်ရွက်ခဲ့တာကိုခုလိုပြောပြပါတယ်
။ I think at the heart of all the sanctions thing, what we do want to avoid is inadvertently making the lives of ordinary Burmese people.
မြန်မာနိုင်ငံကတာမန်ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ခက်ခဲသွားစေမဲ့အခြေအနေမျိုးကိုကျွန်တော်တို့ကရှောင်ရှားကြပါလေဒီလိုပြောလို့ပိတ်ဆို့တန်ခတ်မှုတွေမလုပ်ဘူးလို့ဆိုလိုတာမဟုတ်ပါဘူးပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေတုန်းကကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောရက်တွေမှာတိုက်ရိုက်တာဝန်ရှိတဲ့စစ်တပ်ထိတ်တန်းတပ်မှုကြီးတွေရဲ့ဗန္ဒာရေးပိုင်ဆိုင်မှုတွေသွာလာလှုပ်ရှားမှုတွေကိုထိန်းချုပ်ကန့်တတ်နိုင်မဲ့ရည်ယူမှုတွေလုပ်ဖို့ဗြိတိန်ကတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်အဲ့ဒီလိုတန်ခတ်ပိတ်ဆို့ဖို့ EU ဖွဲ့ဝင်နိုင်ငံအားလုံးစီကသဘောတူညီမှုတွေကိုရထားပြီးပါပြီလာမယ့်သတင်းနှစ်ပတ်ဒါမှမဟုတ်ရင်ရှိလာတဲ့မှာအပြည့်အဝအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့လည်းသူနဲ့အာရှနိုင်ငံတွေကတာဝန်ရှိသူတွေအမြဲဆွေးနွေးတယ်လို့ပြောပါတယ်။ဒီလကုန်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီဝင်အနေနဲ့ဗြိတိန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုသွားပြီးတော့လေ့လာတဲ့အခါပြဿနာဖြေရှင်းနိုင်မယ့်အဖြေတွေကိုရလိမ့်မယ်လို့မျှော်လင့်ကြောင်းလည်းဗြိတိန်အောက်လွှတ်တော်ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမတ်ဖီးလ်ကပြောကြားသွားပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။မြန်မာနိုင်ငံကိုမကြခင်ကတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမြူလာဟာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေကမနစ်ကစပြီးတော့တည်တည်တတ်တာဆိုးဝါးလာနေတယ်လို့ပြောပါရတယ်။ဒီခီးစဉ်တွင်မှာအတမင်ကန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရောစစ်ကောင်းဆောင်တွေထဲမှာတွေ့ဆုံမှုဟာအပြုသဘောဆောင်တဲ့အကြောင်းနဲ့ကုလသမဂ္ဂအကူအညီပေးရေးဖွဲ့တွေအဟံတားမရှိအကူအညီပေးနိုင်ရေးအတွက်ခွင့်ပြုလာလိမ့်မယ်လို့လည်းမျှော်လင့်ထားကြောင်းပြောပါရတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဲကပဋိပက္ခတွေကိုကိုယ်တိုင်လေ့လာပြီးဝန်ကူဖြည့်ရှင်းပေးဖို့အတွက်ဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့အရေးပေါ်ကဲဆဲကူညီဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမြူလာဟာဧပြီလ18ရက်နေ့မှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာသူခီးစဉ်နဲ့ပတ်သက်ပြီးတရင်းဆန်ရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအကူအညီပေးရေးအခြေအနေဟာအတော့ကိုဆိုးဝါးနေတယ်လို့ပြောပါတယ
် Humanitarian access in Myanmar has significantly worsened in the past year not only in Rakhine but also in Kachin and Chan states
when လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေဟာပြီးခဲ့တဲ့နှစ်ကစလို့အထူးသဖြင့်ဆိုးဝါးလာတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာဒီမကပဲကချင်းနဲ့ရှမ်းပြည်နယ်တွေမှာလည်းသိပ်ဆိုးပါလေလူသားချင်းစာနာမှုအကူအညီပေးရေးကိုဖျက်တောက်လိုက်မယ်ဆိုရင်လူတွေရဲ့နေထိုင်မှုတွေကိုပါထိခိုက်စေတာဖြစ်ပါလေကျမရခိုင်ပြည်နယ်ကိုရောကချင်းပြည်နယ်တဲကဒုက္ခသည်စခန်းတချို့ကိုပါသွားနိုင်ခဲ့ပါလေဒါပေမဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုနဲ့ကန့်သတ်ချုပ်ချယ်မှုတွေရဲ့ဒဏ်ကိုခံနေကြရသူတွေအတွက်သူတို့အရေးကြီးလိုအပ်နေတဲ့အကူအညီတွေမပေးနိုင်တာကအဓိကချက်ပါပဲ
ရခိုင်ပြည်နယ်မှာမောင်တော်နဲ့ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပါတွေ့ဆုံခဲ့ပြီးမွတ်စလင်ဒေသခံတွေအတွက်တွားလာခွင့်ကန့်သတ်ထားတာတွေရုပ်သိမ်းဖို့နဲ့လူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့အတွက်မြစ်တာရပ်ခံခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းကိုပါတွားရောက်ခဲ့တဲ့ကုလလက်ထောက်အတွင်းမှုချုပ်ဟာကချင်ပြည်နယ်မှာ INGO တွေ NGO တွေအပြင်IDP ပြည်ရင်းအိုးရင်ရွှေ့ပြောင်းနေရသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပြီး IDP စခန်းတွေမှာနေထိုင်တဲ့အမျိုးသမီးတွေဟာလိင်ကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုခံနေရကြောင်းနဲ့လုံခြုံစိတ်ချရတဲ့ဝန်ကျင်နဲ့အကာအကွယ်တွေလိုအပ်နေကြောင်း Miss Mueller ကပြောပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာတော့ကုလအဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးနိုင်ရေးအတွက်မြစ်တာရပ်ခံခဲ့တယ်လို့လည်းကုလလက်ထောက်အတွင်းမှုချုပ် Miss Mueller ကပြောပါတယ်။
In my discussion with the state councillor Aung San Suu Kyi we discussed the importance of ending the conflict of strengthening peace and reconciliation efforts
chimma နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ချမဆွေးနွေးကြရမှာပြည်ပခအဆုံးတတ်ရေးအရေးပါမှုအပြင်ညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကျူးပန်းအထောက်အမှုတွေကိုအပြည့်ပေးဖို့ဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂကမြန်မာနိုင်ငံမှာညီညွတ်ရေးတည်ငြိမ်ရေးဖွံ့ဖြိုးရေးကိုဆက်လက်ထောက်ခံအားပေးသွားဖို့တန်တိဋ္ဌာန်ခိုင်မာမှုကိုလည်းကျမထပ်ပြောခဲ့ပါတယ်။ဒါအပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေအရောက်ပေးဖို့နှိုင်းရေးလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ပါတယ်။ ဒေါအောင်ဆန်းစုကြည်ကဦးစားပေးမဲ့အချက်ကတော့လူအဖွဲ့အစည်းကြားပြန်လည်တင်မြှင့်ရေးပြည်တွင်းငြိမ်းချမ်းရေးရရှိဖို့လိုတယ်လို့ဆိုပါတယ်။ဒါအပြင်ရခိုင်ပြည်နယ်ဟာမြန်မာပြည်မှာအစင်းရဲဆုံးပြည်နယ်တစ်ခုမှာပါဝင်တဲ့အတွက်ကြောင့်လေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်မှုလေသူကပြောခဲ့ပါတယ်။ကျမကတော့လူသားချင်းစာနာမှုအထောက်အကူပြုသူတွေအနေနဲ့အဟန့်တမ်းရှိဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့ထပ်တည်းတင်ပြခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိုသာဦးစားပေးတာတွေ့ရပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပြင်ကာကွယ်ရေးဝန်ကြီးအပါအဝင်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ဆုံရမှာတော့အပြုသဘောဆောင်ဆွေးနွေးနိုင်ခဲ့တယ်လို့လည်း Miss Mueller ကပြောပါတယ
်။ My sense was it was a very constructive meeting with the state councilor and also the minister of defense so that he
ကျမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပြင်ကာကွယ်ရေးဝန်ကြီးနဲ့ထားစစ်ဖေးရာရှိ military ကျမတွေ့ဆုံဆွေးနွေးရမှာတိတ်ကိုအပြုဘောဆောင်ခဲ့တယ်လို့ကျမထင်ပါတယ်ကုလသမဂ္ဂကိုယ်စားလှယ်တူအနေနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေရခိုင်ပြည်နယ်ကိုတွားရောက်ခွင့်ရရှိရေးအကြမ်းဖက်မှုတွေအဆုံးသတ်ရေးရခိုင်ပြည်နယ်မှာဖြစ်ထွန်းတိုးတက်မှုတွေပေါ်ဆောင်နိုင်ရေးအကြောင်းတို့ကိုကျမရှင်းပြနိုင်ခဲ့တာပါကျမတို့အခုလိုတွေ့ဆုံပြီးမှမြန်မာအစိုးရကလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်မှုစည်းဝေးပွဲခေါ်ယူပြီးရခိုင်ပြည်နယ်မှာလူသားချင်းစာနာမှုအဖွဲ့တွေကကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းဆွေးနွေးခဲ့တယ်လို့ကျမသိခဲ့ရပါတယ်။ဒါတွေကိုအပြုသဘောဆောင်တဲ့လက္ခဏာရပ်တွေလို့ယူဆပြီးကျမတို့ဘက်ကရှေ့ဆက်ပြီးတော့ကြိုးပမ်းသွားမှာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစင်တွင်တွားလာရင်းနဲ့ပတ်သက်ပြီးအကန့်အသတ်ခံရမှုရှိမရှိသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းရမှာတော့မရှိကြောင်းဖြေကြားခဲ့ပါတယ်
။ဒေါက်ကင်မြူတက်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးယန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့ဒေါင်နန်ခုနှစ်နှစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖြတ်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်လျှော့ပေါပေးစဉ်နေကြပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ။
တရုတ်လူမျိုးခရီးယန်သင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတူပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတူကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြမပီကတိုင်းသားကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်းထားတဲ့တရုတ်ဆရာ50ကျော်ရဲ့ကိုယ်ရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်းပြီးတော့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့တရုတ်ဆိုးရကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်အမျိုးသမီးတဦးနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ကိုကန်ဆောင်ထားသူဖြစ်ပါတယ်။သူမှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ် Amos Chow ကအမေရိကန်ပြည်ထောင်စု Michigan တက္ကသိုလ်မှာပညာသင်ကြားနေတာပါ။သူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့အဖမ်းခံရပြီးကြတဲ့ကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်။
My dad's work has always been in the southern Chinese region, not just because he is from
ကျွန်တော်ဖေကတရုတ်နိုင်ငံတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနေနာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါဆယ်စုနှစ်တည်းနဲ့ကြီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမားကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစီရင်နဝန်ထမ်းလုပ်ငန်းတွေပါလှုပ်ဆောင်နေတဲ့သူပါဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာသာမကမြန်မာလာအိုနဲ့ငရင်းလှုပ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါတွားရောက်ပြီးတော့လှုပ်ဆောင်နေခဲ့တာပ
ါမြန်မာပြည်ထဲမှာဆရာဂျွန်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားဖြစ်သူအာမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building.
မြန်မာပြည်ထဲမှာကျွန်တော်ဖေလုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါ။ကျောင်းတွေဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိကိုအပ်ပါတယ်။မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါလေ။မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လုပ်ရေးတွေကိုလုပ်တာပါ
။ဆရာကျွန်တို့အဖွဲ့ထူထောင်ခဲ့တဲ့စာတင်ကျောင်းတွေကမြန်မာနိုင်ငံဝပြည်နယ်တစ်ခုထဲမှာနေမယ်တရာစင်ကျော်ရှိပါတယ်။တရုတ်ပြည်လယ်ပိုင်းနဲ့တောင်ပိုင်းမှာလည်းကျောင်းဤကျောင်းစာတမားကျန်းစာတင်တဲ့ကျောင်းတွေကိုဆရာဂျွန်ကတရာစင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြန်မာပြည်ထဲကဆရာဂျွန်ရဲ့ကျောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီမကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့ကျောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားပေးထောက်ခံသူတွေကပြောကြပါတယ် Community Wada ji so de tayo nainga ma protesting Korean bada win ga aku so yin 38 tan yo shi de lo tya win khaman jet de thauk tha ba de jwan jin du ri ye khaman jet de ya ro la me se su ne nain nge twa ma be tayo nainga ha gawa ma Korean bada win a mya song shi la me nainga lo so ja ba de pi ga de February la dong ga be atit thauk pyan ga de tayo so ya ye bada ye san ya si min tit de ya tayo so ya ye khwin pi jet ma ba be nainga ja go bada ye long ngan ni ne twa de du so yin Dangwe Pit, Tio Yangwe, Nathan, American Dorane Solution, Dollar, Tonang Natown, Niva, Piamelo, Subari. And I don't let you Nangan do machine at Korean Piajoni at Gonson Dre, Nanganya Tropu, Cat Joniabari. A good Korean Tinusia, John Sankin Chow, Pankangiara Kisan, but the Bido. American and I, when you Tanagale, Alonso and Buba Nebido, Ludajin, Sanamu Sanga, Shirogan, and GB, Dugu, Pianlo Pibu, Tio Suago, Titan Tarelo, Subari.
ဆရာဂျွန်ကလည်းသူလွတ်မြောက်လာမယ်ဆိုလို့ရှိရင်လုပ်ငန်းတွေကနေနာယူပြီးအမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အတူပြန်ပြီးတော့နေထိုင်ဖို့ရွေးချက်ရှိတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတူကအေပီသတင်းဌာနကိုပြောပါတယ်ကိုကျော်အောင်လည်းပါခင်ဗျာအခုတော့စကိုင်းတိုင်းကတကြံရံမွေးသတင်းဆက်ပါမယ်စကိုင်းတိုင်းဟ ோம் လူတေဆုံးတဲ့ဒီဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတယ်လို့လည်းမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်အဖြစ်ဆုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA
မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရွှေပြည်မြို့တည်တကြံမန်းတပ်မှာနှစ်စံတည့်ရက်နေ့ကစုပေးပွဲကျင်းပနေစဉ်လူညိုရေးယူထားတဲ့ရွှေပြည်မြို့တည်ကြေးရွာရဲနဲ့ရွှေမော်ကနေတကြံပြန်လာတဲ့လူငယ်အုပ်
ဆဲဆိုစကားများရကနေပြဿနာဆက်ဖြစ်ခဲ့တာဖြစ်ကြောင်းဒေသခံတွေကပြောကြပါတယ်ဒီနောက်မှာတော့အသက်20ကျော်အရွယ်လူငယ်နှစ်ဦးကိုလုံညုံရဲ့ရဲတပ်ဖွဲ့ဝင်တွေလိုက်လံပစ်ခတ်ရာကနေတေဆုံးခဲ့တာဖြစ်တယ်လို့လဲကိုယ်တိုင်တွေ့ခဲ့တဲ့ဒေသခံတယောက်ကအခုလိုပြောပါတယ်ကျွန်တော်တောင်မြင်လုံးကသူတို့စားရှိတုန်းကတယောက်ဒီတော့ရွာပွဲချင်းကြီးကတယောက်ကမတည်ဘူးပါဘူးရအခုကတော့နေရောက်ကလုံးပွ ခေါ်နိုင်လို့ပါဗျာတော်အချိန်ခေါ်လိုက်လို့ပါဗျာဒါမှမဟုတ်ရင်ပြင်ပြီးပါလဲမြင်လိုက်ရမှာမဟုတ်ဘူးဗျာရဲကရဲတွေကတော့သူတို့စကားမှရဲဒီမှာရွာသားတွေလူတွေကတော့တရားကျော်နေရနီးလောက်ရှိမှာဗျာ
ရှေပီးမြို့တက်ကတစ်ပါလွာထုတ်လုပ်တဲ့ကုမ္ပဏီရှိမှာဖြစ်ခတ်မှုဖြစ်ပွားခဲ့တာလို့လဲကိုယ်တိုင်တွေ့ခဲ့တဲ့နောက်ထပ်ဒေသခံတူကပြောပါတယ
်သူဖြစ်ခဲ့တာကကျွန်တော်တို့အဲရှေပီးမြို့တက်ပါသူကတကြံမန်းတက်ပါလေ
ဟုတ်ကဲ
့ဒီနေ့23ရက်နေ့ရဲ့တကြံမန်းတက်ကရှိသေးရဟုတ်ဒီချိန်မှာကလေးတွေကမော်ဝါရှေမော်ကနေတန်းလာတာညီကိုနှစ်ယောက်ညီကိုနှစ်ယောက်ဆက်လာချိန်မှာမန်းတက်မှာသူမူရင်းနဲ့တော့လူငယ်တဘာကမူရင်းနဲ့နည်းနည်းဆဲဆုံပြီးတဲ့ပုံစံမျိုးဖြစ်သွားတယ်မှာပေါ့
ဟုတ်ကဲ့
ဆဲလို့ဆိုတော့နောက်ကနေလိုက်ပြီးရောတဲ့မတနေ့နဲ့လိုက်ချစ်တာတဲ့ကုမ္ပဏီပါလို့ရှေမှာရောက်မှာဟိုတနေ့ဝေးခင်းသေးပါနေရပေါ့အဲ့မှာဖြစ်သွားတာအဲ့ချိန်မှာဖြစ်သွားတော့တခါလေးပွင့်ပြီးသိတာပေးဆုံးတာအချိန်မှာဒီသူ့ရဲ့ဖြစ်ချင်ရတော့ဒီမှုကိုချက်ချင်းဟိုမသိသေးခြင်းနဲ့ဒါမှမဟုတ်ကျွန်တော်ကဒီမှာရုံရုံဖြစ်သွားတာအကုန်သိပါ
တစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ဟုံးမလင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်တဲ့အခါမှာတော့အခုလိုဖြေကြားပါတယ
်ဟုတ်ပါကျေးစပီးအေးကျေးရွာပါလေအာဟို
ဟ
ိုဖြစ်ခတ်မှုဖြစ်တယ်ကြားလို့ပါကျေ
းဘယ်ရလဲမသိဘူးဗျာ
အော်ကျမ VOE သတင်းဌာနကပ
ါဟုတ်ကဲ့အဲအဲ့ဒီနေရာဖြစ်စဉ်နေရာကိုမြို့နယ်ရဲတပ်ဖွဲ့မှုတွားနေပါရဲ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့အကြောင်းမို့ပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့တေဆုံးသွားတာဟုတ်လားကျေ
အာဟုတ်တယ်ဗျဟုတ်တယ်ဗ
ျလူတေဆုံးမှုအထိဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့အသေးစိတ်မပြောနိုင်သေးကြောင်းကိုလည်းဟ ோம் လင်းမြို့နယ်ရဲတပ်ဖွဲ့မှုရုံးကပြောပါတယ်ဒီကနေ့ညနေပိုင်းအထိကတော့အနာပိုင်းတွေကအခင်းဖြစ်ရာကနေအလောင်းကိုတည်ယူသွားပြီးရဲဆက်လီနဲ့ရေချောင်းကနေဆက်လက်တည်ယူဖို့စီစဉ်ခဲ့ပေမဲ့မိသားစုဝင်တွေဒေသခံတွေရောက်လာတဲ့အတွက်လက်တလောကမ်းနားမှာပဲထားရှိကြောင်းမျက်မြင်တွေ့သူဒေသခံများကပြောပြပါတယ်ရှင
် VOA American တန်ရဲ့ဗိုလ်ထုနေမင်းပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေကြရတာဖြစ်ပါတယ်မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်ကိုတင်ဆက်ပေးမှာပါစောင့်မျှော်နားဆင်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်မြန်မာဘက်က2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 52တို့အပြင်လိုင်းလမီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့အရင်အပြည့်အစုံကထားနေတဲ့ဂရုကြီးရဲ့အတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပဒေရှင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်
တည့်ရဲ့လိုင်းလိုင်းဆွေးနွေးကောင်းကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြပေးတဲ့အစီအစဉ်နာနခင်အင်္ဂလိပ်စာသင်ခန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်ပြီးတော့ဥကြော်စံတန်းနဲ့သူတင်ပြပေးပါမယ
်စစ်သွေးကြွားကြက်ကိုအစ်ရန်အရှဘယ်လိုကောက်ွယ်နိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ BA ဟမ်ဇာရေးသားရဲ့ဆောင်းပါးကို New Street Times မှာဖတ်ရပါတယ်ဆူရပတိပခပီးရင်စစ်သွေးကြွားလှုပ်ရှားမှုအမြင့်တော်လာနိုင်တဲ့နေရာသစ်ကတော့အစ်ရန်အရှပဲလို့အခက်ခဲသမားတချို့ကဆိုကြပါတယ်လောလောဆယ်မှာဖိလစ်ပိုင်နဲ့မြန်မာနိုင်ငံတို့မှာဖြစ်နေတဲ့အခြေအနေတွေကြောင့်ဒီလိုခံမှန်းကြတာဖြစ်ပါတယ်ဆိုရင်အစ်တော်အရှဟာတကယ်ပဲစစ်သွေးကြွအန္တရာယ်ကြောက်နိုင်ပါသလားအဖြေကတော့ no ပါပထမတစ်ချက်ကအစ်တော်အရှမှာစူပူတောင်းကျမ်းမှုနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေဟာကြာဆုံးသွားခဲ့ပါပြီဖိလစ်ပိုင်ထိုင်းတောင်ပိုင်းနဲ့မြန်မာနိုင်ငံတို့မှာနိုင်ငံရေးအရာထပ်ကြွမှုတွေဟာလူမျိုးစုအခွင့်အရေးတချို့ကာလတာရှည်ဖိနှိပ်ထုတ်ချက်ခံလာရလို့သာဖြစ်ပြီးတဖက်မှာလည်းကိုလိုနီလက်အောက်ကရုံထွက်နိုင်ငံသစ်ထူထောင်တာ nation building လုပ်ရင်းနဲ့ကြုံတွေ့ရတဲ့အခက်အခဲတွေရဲ့အဆက်ဖြစ်ပါတယ်။ democracy ပတ်ဝန်းကျင်မှာတော့အဲ့ဒီတုန်းကလိုနိုင်ငံရေးအကြမ်းဖက်မှုကိုလက်မခံကြတော့ပါဘူး။စစ်နေတဲ့စစ်သွေးကြွလှုပ်ရှားမှုတွေဟာလည်းအစိုးရကိုပြောင်းလဲပစ်ဖို့ဥတည်ကြတာမဟုတ်ပါဘူး။သူတို့လူကျင်တာကလူ့အခွင့်အရေး၊ပညာရေး၊ဘာသာရေးလွတ်လပ်ခွင့်စတဲ့ကိစ္စတွေသာဖြစ်ပါတယ်။စစ်သွေးကြွအစွန်းရောက်ကွာတာဒီနည်းနဲ့ပတ်သက်ပြီးစစ်တောင်အရှာဒေတာရင်းနိုင်ငံတွေကလည်းပဲထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြပါတယ်။ဒီနေရာမှာအစွန်းရောက်ဝါရကိုရောပါစေမဲ့ပညာရေးစနစ်လည်းလိုအပ်တဲ့အပြင်လူမှုကွန်ရက်မီဒီယာတွေမှာမွတ်စလင်မုန်တီးရေးဝါရဖြန့်ချီနေတာတွေကိုအနောက်တိုင်းနိုင်ငံတွေအနေနဲ့ထိမ့်ထိမ့်သိမ့်သိမ့်လှုပ်ဖိဖို့လည်းလိုအပ်ပါတယ်။မွတ်စလင်တချို့ဟာစစ်သွေးကြွပြီးအကြမ်းဖက်တိုက်ခိုက်နေကြပေမဲ့ဒါဟာအစ္စလာမ်အယူဝါဒနဲ့မဆိုင်ပါဘူး။ IRA စစ်သွေးကြွတွေဟာကက်သလစ်အယူဝါဒနဲ့Irish အမျိုးသားရေးဝါဒမှာအမြင့်တွေပါတယ်။အစွန်းရောက်ဖုန်ကြီးတို့ရဲ့လှုပ်ရှားကြောင့်မြန်မာပြည်ကဗုဒ္ဓဘာသာကိုအပြစ်မတင်သင့်ပါဘူး။နိုင်ငံတွေဟာသူတို့အကျိုးအများရရှိဖို့ရည်ရွယ်ချက်နဲ့အကြမ်းဖက်ပဋိပက္ခတွေကိုအဆုံးချနေတဲ့အတွက်လဲဒီစစ်သွေးကြွဝါဒကိုထင်ရစင်ရခက်ခဲလာနိုင်ပါတယ်။ဥပမာဆီးရီးယားနဲ့ယေမန်မှာဆိုရင်အကြမ်းဖက်ပဋိပက္ခတွေရဲ့နောက်ွက်မှာနိုင်ငံတချို့ကသူတို့အကျိုးအတွက်ယက်တီလှုပ်ရှားနေကြတဲ့အတွက်အခြေအနေဟာပိုပြီးဆိုးရွားနေရတာဖြစ်တယ်လို့ရည်သားထားပါခင်ဗျာ။
ဆက်လက်တင်ပြပေးကြတာကတော့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားမြင်ကဏ္ဍမှာမြန်မာဟာဒုက္ခတွေပြန်ပို့ရေးကစားပွဲကိုကစားနေပါတယ်မြန်မာ is playing a repatriation game ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ပထမဦးဆုံးမြန်မာရိုဟင်ဂျာမိသားစုတစုကိုဘင်္ဂလားဒေ့ရှ်နယ်စပ်ကနေမြန်မာနိုင်ငံရခိုင်ပြည်နယ်ကိုပြန်လည်ပို့ဆောင်ပေးလိုက်တယ်ဆိုတာလူတွေအာယုံစိုက်လာအောင်ပြုလုပ်လိုက်တဲ့လှုပ်ဆောင်ချက်တစ်ခုဆိုတာနဲ့မပိုပါဘူးရိုဟင်ဂျာဒုက္ခတွေပြဿနာကိုဖြေရှင်းဖို့ဆိုတာကအဝေးကြီးလိုပါသေးတယ်လို့အစချီရေးသားထားပါတယ်ဒုက္ခတဲ့မိသားစုတစုဟာပြန်လည်လက်ခံရေးစခန်းရှိရာတောင်ပြိုလက်ဝဲကိုပြန်သွားကြတယ်ဆိုပြီးတော့မြန်မာအစိုးရကစနေနေ့မှာ Facebook စာမျက်နှာကတဆင့်ကြေညာခဲ့ပြီးနောက်တစ်နေ့မှာတော့မြန်မာသတင်းဌာနတွေကလူဝင်မှုကြီးကြပ်ရေးအရာရှိကနေတက်တီကန်ကပ်ပြားထုတ်ပေးနေတဲ့ဓာတ်ပုံတွေကျန်းမာရေးလုပ်သားတွေကကျန်းမာရေးစစ်ဆေးနေတဲ့ပုံတွေဖော်ပြလာကြပါတယ်ဒုက္ခတဲ့နေရပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားပြီးခဲ့တဲ့နိုဝင်ဘာလအတွင်းသဘောတူခဲ့ကြပါတယ်ဒါပေမဲ့စနေနေ့ကပြန်လာတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ကနေပထမအဆုံးပြန်လာတဲ့မိသားစုဆိုတဲ့အချက်ကိုတော့လောင်ပြောင်စရာဖြစ်နေပါတယ်။ဒီမိသားစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခြင်းမရှိဘဲနှစ်နိုင်ငံနေဆက်မြင်းရှိရာနယ်နိမိတ်မှာနေထိုင်ကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်။တကယ်တော့ဒုက္ခတွေပြန်ပို့ရေးအစီအစဉ်ဟာရပ်တန့်နေပါတယ်။
ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကရှိနေသေးတယ်လို့လူတွေထွက်ပြေးနေကြသေးရှိတယ်လို့យေတာထားပါတယ်။ကုလသမဂ္ဂနဲ့တခြားအဖွဲ့အစည်းတွေကလည်းဒေသတွင်းမှာစိတ်ချရမှုမရှိသေးဘူးလို့ပြောနေကြပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေကမပြန်လို့ကြပါဘူး။စနေနေ့ကပြန်သွားတဲ့မိသားစုကိုထုတ်ပေးတာကလည်းနိုင်ငံသားအတိမတ်ပြုလက်မှတ်မဟုတ်ပဲနိုင်ငံသားစီစီရေးကတ်တာဖြစ်တယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာတွေကိုပြန်လာစေခြင်းသူတို့နေထိုင်တဲ့နေရာကိုလုံခြုံစိတ်ချပြီဆိုတာနိုင်ငံတကာကိုပြသဖို့လိုတယ်လို့သူတို့ကိုနိုင်ငံသားအဖြစ်ပြန်ပေးပါခွဲခြားဆက်ဆံမှုမလုပ်ပါနဲ့မလိုမုန်းထားနှိမ့်ဆက်ညှိမ့်မှန်းတာမျိုးမပြုလို့အောင်အကာအကွယ်ပေးပါစသဖြင့်ရေးသားထားပါတယ်ခင်ဗျာဗီအိုအေမြန်မာပိုင်းရဲ့ဗိုလ်ထူးနေမနေ့ဖက်အစီအစဉ်နေနားဆင်နေကြတာဖြစ်ပါတယ်ကူးဆက်ပြီးတော့နားဆင်ရမှာကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့ပြန်တင်ပြမယ့် idiom အတုံးကတော့
lip service
ဖြစ်ပါတယ်စာလုံးပေါင်းက L I P lip ကနှုတ်ခမ်း S E R V I CE service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လုံးကောက်ထေးပေရတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ထေးပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့ idiom ဆိုရဲတော့ဗိုက်ထေးပေကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေ့စဉ်အသုံးပြရမယ်ဆိုရင်တော့ပါစပ်နဲ့ logo လုပ်တာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးကိုဆလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job but so far it's just lip service and his brother is in great trouble
သူညီအလုပ်ပြုတ်သွားခြင်းကစလို့ Joe ကငွေရေးကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Joe has promised to help his brother financially since he lost his job. But so far it's just lip service and his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုံမပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မနေ့ကညပိုင်းမှာဆွေးနွေးကြတဲ့ diary line အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကိုတားညင်ဦးကအစီအစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်း diary line အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ကချင်စစ်ပွဲအခြေအနေဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာငင်းငယ်ဤတန်တွေလွှမ်းပြီးတော့ငင်းငယ်ဤဆွနီပွဲတွေလုပ်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာတော့တိုက်ပွဲတွေကရပ်မသွားတဲ့အပြင်စစ်ပွဲတွေကြောင့်ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေကပိုပိုပြီးတော့လိုအပ်လာနေပါတယ်ကချင်စစ်ဘာကြောင့်မရပ်နိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့အခုကျွန်တော်တို့ Daily Life စီစဉ်မှာဆွနီမှာဖြစ်ပါတယ်အဓိကပါဝင်ဆွနီပြည်ပပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမလူကတော့ကချင်ဒီမိုကရေစီပါတီရဲ့ဦးထဒေါက်တာတူးကြာဖြစ်ပါတယ်ဒေါက်တာတူးကြာဟာဆိုလို့ရှိရင်ရင်းနှုံးက KIA ခေါင်းဆောင်ဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံရေးအကဲခတ်လေးလာသူစိုင်းဆရာလည်းဖြစ်ပါတယ်ဥမမောင်စိုးပါနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျအရင်ဆုံးကျွန်တော်ဒေါက်တာတူးကြောက်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအဲဒေါက်တာတူးကြောက်ကြားပါလားခင်ဗျကချင်စစ်နဲ့ပတ်သက်လို့ကျွန်တော်ခေါင်းစဉ်တိုင်းမှာပဲဘာကြောင့်မရနိုင်တာလဲဒေါက်တာတူးကြောက်နည်းနည်းလေးချုပ်ပြီးတော့ပြောလို့ရရင်ဘာကြောင့်ဒီကချင်စစ်အခုပြောရမယ်ဆိုရင်ဒီမိုကရေစီအပြောင်းလဲကြမှာကချင်စစ်ကတော်တော်လေးအချိန်ဟုန်ကောင်းကောင်းနဲ့ဖြစ်နေတယ်ဘာကြောင့်မရနိုင်တာလဲခင်ဗျမြို့
သားပြောရမယ်ဆိုလို့ရှိရင်တော့အစိုးရကောင်းဆောင်များနဲ့တမ်းတော်ကောင်းဆောင်များအနေနဲ့ကချင်ပြည်နယ်ရဲ့အရေးကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆက်စည်ရေးဖြေရှင်းဖို့ကိုယ်ရည်စူအားတက်တန်လာတယ်လို့ပြောရတယ်။ဒါကြောင့်မို့စိုက်ပွဲတွေကဒီနေ့တခြားပုဂ္ဂိုလ်များလာတာစိုက်ပွဲမရနိုင်တဲ့အကြောင်းရင်းတစ်ခုလို့ပြောရစမ်းမိတယ်ကြ။ဒါနောက်တစ်ခုကဘာလဲဆိုရှင်မှာကျွန်တော်ဒီအစိုးရဘက်ကရတမ်းတော်ဘက်ကပြောနေတာပြည်ဝက NCA မဆိုးနိုင်သေးတဲ့အကြောင်းပြောရတာ။ဒါလည်းသူပြောနေတာရှိတယ်။ဒီ NCA ကိုကျေရပါကြောင့်မဆိုးလေးစားဘူးကျွန်တော်လည်းကျွန်တော်သုံးသပ်နေတဲ့အတိုင်းဆိုလို့ရှိရင်တော့ဖြစ်ချက်နေရတော့ဒီ
ကျွန်တော်ဒီမှာနည်းနည်းလေးဖြတ်မိချင်တာဒေါက်တာတူးကြခုနကကျွန်တော်ပြောမယ်ဆိုရင်1993-94လောက်တည်းကထင်ပါတယ် KIA အနေနဲ့တကယ်တမ်းပြောရင်မြန်မာစုရနဲ့ညီငယ်ယူလာခဲ့တာဒါပေမဲ့စစ်စုရလက်ထက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့ပြောမယ်ဆိုရင်မြန်မာတပ်တွေကလည်းကချင်ပြည်နယ်ထဲမှာလည်းအချိန်ကာလတွေရှိပါတယ်စစ်စုရတောက်လျှောက်တလျှောက်လုံးမှာဖြစ်မလာဘဲနဲ့တကယ်ဒီမိုကရေစီအပြောင်းလဲတွေလုပ်တဲ့အချိန်ကြမှာ KIA နဲ့ဘာကြောင့်ဒီလောက်ထိထိတိုက်ဖြစ်လာတာလဲအချိန်ကြီးဟုတ
်ကဲ့အဲ့ဒါကိုကျွန်တော်ပြောမြင်သားလို့ဆိုတာပြရလေဒီကအစ်ရအခုလက်ရှိအစ်ရနဲ့တပ်မတော်ကဒီနိုင်ငံရေးကိုဝန်ဆောင်မဲ့မပေးတာ။နိုင်ငံရေးရဖြည့်ရှိမဲ့အစားစီးရေးနဲ့ဖြည့်ရှိဖို့ပုံရိပ်အားဖြစ်တာနဲ့တော့ပြ။ဆက်နောက်ဆက်ကဘာလဲဆိုရင်ဒီနိုင်ငံတကာရဲ့ဒီစီးဝန်ဆောင်မှုလည်းအများကြီးရောကြပါလေ။စီးပြည်နယ်နဲ့ပတ်သက်တယ်။အဲဒီဒီခိုင်ရေးပေါ်တော့လာတဲ့နောက်ပိုင်းနိုင်ငံတကာအနေနဲ့ဒီစီးပြည်နယ်အကြောင်းအပြစ်မပြောကြတော့ဘူး။အဲ့တော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာရဲ့အကြံပြုမှုနဲ့ဖြည့်အားပေးမှုဒါပေမဲ့မရှိတဲ့အနေအထားမျိုးရောက်ရှိလာတော့ဒီဖြစ်စဉ်တွေဖြစ်နေတဲ့အပိုင်
းဥပမာဆိုခုနကတော့တော်တော်တူးကြကတော့အဓိကတော့ဆူရနဲ့စစ်တပ်ဘက်ကစီးနီးနဲ့ဖြည့်ရှင်းလူရာကြောင့်ဆိုတာကိုအဓိကပြစ်တင်ပါတယ်ခင်ဗျာဥပမာဆိုတော့ကချင်စစ်ဘာကြောင့်မရနိုင်တာလဲဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်တို့အခြေအနေအချက်ပြောမယ်ဆိုရင်ကျွန်တော်တို့ KNA နဲ့နာဝတနေက1994ခုနှစ်မှာပြည့်ရခဲ့ပါတယ်ခင်ဗျာအဲ့ဒီမှာထားရတဲ့ဂရီဂရီယာပြောမယ်ဆိုရင်ဒီဆေးအုပ်ချုပ်ရေးကာလတစ်လျှောက်မှာအပြည့်ရထားပြီးတော့အရသာဆိုးရတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဂရီဂရီယာပါပဲဒါနဲ့ကျွန်တော်2008ခြေကံဦးလေးပြထားပြီး2009ခုနှစ်မှာနားဖနေပြီးတော့ဒီ BGS ပေါ့နော်နေကြဆောင်တာဖွဲ့စည်းရေးကိုဖိအားပေးလာတဲ့အချိန်မှာစပြီးတော့မပြေလည်မှုတွေဖြစ်လာပြီးတော့တိုက်ပွဲတွေဖြစ်လာပါတယ်ဒါပထမဆုံးကျေးရင်94ရက်နေ့အပြည့်ရပြီး2017 19ရက်မှာပြန်ပြီးစစ်ပွဲဖြစ်လာတဲ့အချိန်ကကြောင်းရင်းပါပဲခင်ဗျာတကယ်တမ်းသာဆိုလို့ရှိရင်ဒီကျွန်တော်တို့အရင်အပြည့်ရခင်ကထားခဲ့တဲ့ဂရီဂူရဲ့အတိုင်းအရသာဆိုရတက်လာတဲ့အချိန်ဆိုတော့ဥပဒေစင်ဆိုတာစတက်လာတဲ့အချိန်မှာနိုင်ငံရေးဆွေးနွေးမယ်ဆိုရင်စစ်မဖြစ်ဘဲနဲ့နိုင်ငံရေးဆွေးနွေးရဲ့လမ်းကြောင်းကိုရောက်ပါနိုင်မှာပါအခုစစ်ပွဲတွေဖြစ်နေရတဲ့နောက်ပတ်သက်ပြီးတော့သုံးသပ်ရမယ်ဆိုရင်ပထမအချက်အရပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ KIA ဘယ်ဖြစ်ဖြစ်ကျန်တဲ့နိုင်ငံရေးဖွဲ့လက်နက်ကင်ဖွဲ့စည်းတွေပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာပြည်မှာကကိုယ့်ရဲ့ယူနိုက်တက်ပေါင်းမြောင်အင်အားပုံပြီးတော့ဖြားပေးနေရှိတာအလေးကျင့်လို့ဖြစ်နေပါတယ်ဒီလိုဆက်မှတွေ့ရတာအဲ့ဒါကြောင့်ဖြစ်နိုင်တဲ့အချက်တစ်ချက်ဖြစ်ပါတယ်ဒုတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေမှာအစောပိုင်း2017ကနေ15အထိဆွေးနွေးတဲ့တပ်ပေါင်းစုကာလတွေမှာကျင်းရ US ရဲ့အဓိကခေါင်းဆောင်ခန်းပါဝင်နေတဲ့အကြောင်းမျိုးအဓိကခေါင်းဆောင်ပိုင်းကိုဖျားပီးတယ်လို့လည်းသုံးသပ်လို့ရပါတယ်တတိယအချက်အနေနဲ့ပြောရရင်ကျွန်တော်တန်ဆာလက်နက်ကင်ဖွဲ့တွေထဲမှာဝါနဲ့ဒီမိုင်းလာဖွဲ့တွေကတော့သူ့ငယ်မြေသူ့တပ်နဲ့အပြည့်ရထားတာလွဲတယ်ဗျဒါပေမဲ့ကျင်းပါဝင်ကျန်တဲ့တန်ဆာလက်နက်ကင်ဖွဲ့တွေကဘူဌာနချုပ်ကလွဲလို့ကျန်တဲ့တပ်ဖွဲ့တွေကတောက်ကြဖြစ်တယ်ကြောက်ကြဖြစ်တယ်ဆိုတော့ဥမာတစ်ချိန်ပြည်နယ်မှာရှိအဓိကမျိုးကြီးဒီဆက်ပယ်လမ်းကြောင်းတွေကိုအစိုးရအုပ်ချုပ်ရေးအာဏာသက်ရောက်တယ်အစိုးရတက်တာလုံရင်းရထိန်းသိမ်းထားနိုင်တယ်ဒါပေမဲ့ပတ်ဝန်းကျင်ဒေသတစ်လျှောက်မှာကဒီစံသားလက်နက်ကိုင်ဖွဲ့တွေကတောက်ကြလို့ရှာတယ်အဲ့ဒီခါမှာကျတော့စစ်မတိုင်ခွင့်နေရင်လည်းစံသားလက်နက်ကိုင်တပ်တွေရဲ့အင်အားတစ်ခုကြီးထားပြီးသူဩဇာတရားမှာကြီးလာတယ်အဲ့တော့ဒီတပ်အနေနဲ့ကလည်းဒီဩဇာတရားမှာစစ်ပွဲတိုက်ပြီးလို့လိုအပ်တယ်ဆိုတဲ့အမြင်ရှိပါတယ်ကတ္တပြအချက်လို့ပြောရပါမယ်။စရုပ်တဲ့အနေနဲ့ပြောရရင် UNC မှာဆွေးနွေးပွဲဒီပြတ်သွားပြီးရဲ့ခင်မှာဒီဝါနဲ့ကိန်းနဲ့တွဲပြီးတော့မြောက်ပိုင်းမန်မေးခွဲပေါ်လာတယ်။ဟောတောက်နေတဲ့လက်မခံနိုင်မှုဆိုရဲ့ဒီ PNL ကိုကန့်လို့နဲ့ပတ်သက်ပြီးတော့ဒီကိန်းရက်ခံချက်ပြီးရှိနေတဲ့ချိန်မှာဒီအကြောင်းချက်တွေအောင်မှာကိန်းကိုပို့ဖျားပြီးတဲ့တိုက်ပွဲတွေဖြစ်လာတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
โอเคကျွန်တော်ဒီမှာကိုမောင်မောင်စုတစ်ချက်မိချင်တာက ဦးသိန်းစိန်လက်ထက်ထဲကစဖြစ်တယ်ဒါပေမဲ့အခု NLD အစိုးရလက်ထက်မှာတော့ NLD အစိုးရကတော့ဒီမတိုင်ကတော့ NCO အရင်ကြီးတဲ့ပုံစံပြောတယ်ဒါပေမဲ့နောက်ပိုင်းမှာတော့ NLD အစိုးရကိုယ်နိုင်က NCA ထိုးပါထိုးပြီးလို့ရှိရင်ညီငယ်လူငန်းစင်မှာပါဝင်နိုင်မယ်ဆိုတဲ့လမ်းစာပို့ပြီးအရေးကြီးရဲ့ဆိုတဲ့ဟာကိုဇောင်းပိတ်ပြီးတော့ပြောလာတယ်အဲ့တော့ NLD အစိုးရအနေနဲ့ဒီကချင်အရေးကိစ္စမှာသူကိုယ်တိုင်ကအခုကချင်စစ်တွေဖြစ်တဲ့ကိစ္စမှာသူကိုယ်တိုင်ကလိုလားလားရှိတဲ့သဘောလားဒါမှမဟုတ်ရင်တက်ကိုမလွှမ်းနိုင်တော့ဘယ်လိုယူဆရမလဲဦးမောင်စု
ဒီစစ်ပွဲဖြစ်တာ NLD ကိုယ်တိုင်ကလိုလိုလားလားဖြစ်နေတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗျအဲသူအနေနဲ့တက်ကိုမလွှမ်းနိုင်ဘူးလို့ပဲမြင်ပါတယ်အဲ2008ခြေကံဥပဒေရဒီတက်နဲ့အစိုးရကြားမှာလုံခြုံရေးကွာခြားတာရှိပါတယ်အဲကျွန်တော်တို့မနေ့ကလွတ်တော်မှာဆိုလည်းတွေ့နေပါတယ်ဒီ NLD AA ဒီကိုကလေးဝက်ဘူးမတရားဒီအချမ်းဖက်ဖွဲ့စည်းပြင်ညာဖို့တပ်ကစားအစိုးရတို့ NLD အများစုရှိတဲ့လူတော့ပေးချခဲ့တာကျွန်တော်သိခဲ့ပါတယ်။ဒါပေမဲ့အခုစီရေးဖီအာပေးနိုင်တဲ့ပတ်သက်ရင်အခု KNU မှာဖြစ်နေတဲ့တက္ကနာရှိတယ်။နောက်တစ်ခါအခု KNU မှာလည်းကျွန်တော်တမန်9 AA မှာသဏ္ဍာန်ပြန်ညီလာတဲ့ပြဿနာလည်းရှိတယ်။အဲ့တော့ဒီအပိုင်းမှာလည်းဒီပြင်သတင်းတွေက SSTV area ဖြစ်တဲ့လွယ်စပ် area ပေါ့နော်မန်ကျူဘက်ချမ်းမှာလည်းပဲဒီရလို့ရတာဖြစ်နေပြီကြာနေရတယ်အဲ့တော့ဒါရီကကျွန်တော် NLD ပါတယ်လို့တော့မထင်ဘူးဒါပေမဲ့တစ်ဖက်ကလည်းပဲငငယ်ကြီးကရင်မင်းကြီးပေါ့မြောင်အင်အားသုံးမှုလိုအပ်တယ်လို့မြင်းနေတဲ့အယူဆတွေရှိနေသေးဒီကဏ္ဍတွေကျွန်တော်တုံ့ပြန်နေတာ
အခုလို့စစ်စင်ကြီးတွေလုတ်တဲ့အခါမှာတကယ်တမ်းပြောရင်အစိုးရဘက်က endorsement ပေါ့နော်အစိုးရဘက်ကနေပြီးတော့ခွင့်ပြုချက်မလိုဘူးလား
ကျွန်တော်တို့2008အခြေခံဥပဒေမှာတော့အစိုးရဘက်ကကျွန်တော်တို့ခုပြည့်ချက်လိုအပ်ပါဦးခင်ဗျာဒီကာကွယ်ရေးလုံခြုံရေးနဲ့ပတ်သက်ရင်တစ်ဖက်မှာလုံခြုံရေးပြေဝါရှိပါတယ်ဒါပေမဲ့ကျွန်တော်တို့လောလောဆယ်မှာပြောပြရဖြစ်နေတာတစ်ခုကတော့စစ်ပွဲတွေဖြစ်နေတဲ့အခါမှာဥမာလို KN area မှာလောဆယ်တနင်္လာမှာအဲစစ်ဘေးဒုက္ခတွေ2000လောက်တိုက်ပွဲချမ်းတွေမှာပြိမိနေတယ်ဖားကန်လမ်းဘက်ချမ်းမှာလည်းယာနေချီပြိမိနေတယ်အဲဒီဖားပုံဒီ KN တမငါ area မှာလည်း2000လောက်စစ်ဘေးဒုက္ခတွေပေါ်နေတဲ့အခြေမျိုးမှာအစိုးရနဲ့လွှတ်တော်အနေနဲ့ဒီစစ်ပွဲကိုမရပ်တန့်နိုင်တော့မှဒီဒုက္ခတွေကိုလွတ်အပ်လွတ်ကြောင်းဖြစ်ဖို့ကယ်ပေးဖို့เนาะဒီဟာကိုအရင်ဖြေရှင်းပေးဖို့လိုအပ်မယ်လို့တော့ကျွန်တော်တို့အပြည်အများမျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်တွေရဲ့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျာတော့ရှင်တွေတော်များလည်းပေးစာလေးတွေပေးထားရှိပါတယ်ကျွန်တော်အရင်ဆုံးဦးလထွန်းတကုံမျိုးသစ်ရဲ့ပေးစာလေးဖတ်ချင်ပါတယ်သူကတော့ကချင်စစ်ပွဲဘာကြောင့်မရပ်နိုင်လဲဆိုတာကို90ကျော်တမိုင်းနောက်ခံသဘောထားဖို့သဘောထားကိုသိဖို့လိုမယ်လို့ပြောပါတယ်။နံပါတ်1ကတော့ပင်လုံးအမိခံပြီးတော့ငင်းငိုင်းတိဆောက်နေတယ်ဆိုပေမဲ့တိုင်းသားစီလုံးညီညွတ်မှုနဲ့လွတ်လပ်ရေးခြေကံအုတ်မြစ်59မူရင်းပင်လုံးသဘောတူညီချက်အနှစ်သာရဖြစ်တဲ့ဒန်းတူရေးနဲ့ကုပိုင်ပြည်တန်းခွင့်ကိုပြစ်ပယ်ထားတာပါတဲ့။နံပါတ်2ကတော့စီးပွားရေးအကျိုးမြတ်ကိုထိတ်တန့်တင်ပြီးတော့အခွင့်အလမ်းအလုံးလိုဝကြီးအုပ်ထားလို့တဲ့အုပ်စုအကျိုးစီးပွားလမ်းစဉ်ကိုထိန်းချုပ်ထားလို့တာပါတဲ့။နံပါတ်3ကတော့ဒီမိုကရေစီခြေကံပြည်သူအချုပ်အခြာအာဏာပိုင်စနစ်ငြိမ်းချမ်းနေပြီးတော့ချုပ်ငင်းနေပြီးတော့လက်နက်အားကိုစစ်တပ်ကြီးစိုးမှုအခြေခံနဲ့စစ်အာဏာရှင်စနစ်အမြင့်တွယ်ခိုင်ခံ့တည်ထောင်နေခြင်းဆိုတဲ့အခြေခံကြောင်းရင်းဖြစ်ပါတယ်ဆိုပြီးတော့ပြောပါတယ်။နောက်တော့ရှင်တူကတော့ Richard Tulunga Lai ဆိုတဲ့တိုင်းသားဒေသတွေမှာတရားစတာကုံဆုံးတဲ့တနည်းစစ်ပွဲတွေရက်တက်နေပါပဲတဲ့။အဖိုးတန်တရားစတာမထွက်တဲ့အခြားတိုင်းသားဒေသတွေကိုဘာမှရံမလုပ်ဘူး။ကောင်းကျိုးလည်းမပေးဘူး။ဘေးမဲ့ပြီးထားပါတယ်။ဒါပေမဲ့အဖိုးတန်တရားစတာထွက်တဲ့တိုင်းသားဒေသတွေကတော့မကုန်ချင်းတိုက်နေမှာပါလို့ပြောပါတယ်။အဲ့တော့ကျွန်တော်ဒေါက်တာတူးကြောင်ကိုဒီမှာတစ်ချက်မေးချင်ပါတယ်ခင်ဗျ။ပြောမယ်ဆိုရင်KIA ကိုတိုင်ကလည်းဒီကချင်ပြည်နယ်မှာရှိတဲ့တရားစတာတွေအထူးဖြစ်ဒီကြောက်တွင်းနေတဲ့မှာစီးပွားရေးလုပ်နေတာတွေရှိပါတယ်ခင်ဗျာအဲ့တော့ဒီစီးပွားရေးအကျိုးမြတ်ဒီကော KIO ဘက်မှာဖြစ်ဖြစ်မြန်မာအစိုးရတက်တီမှာဖြစ်ဖြစ်စီးပွားရေးအကျိုးမြတ်ကြောင့်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကလည်းရှိနေတယ်ဒါကိုဖြစ်နိုင်ပါလား
နောက်တစ်ပိုင်းအနေနဲ့ဆိုတာအဲ့လိုယူဆလို့လက်ခံလို့ရပါတယ်ဒါကြောင့်လည်းဆိုလို့ရှိရင်ဒီစီးပွားရေးနေနေဒီမှာဒီဒီစီးပွားရေးကိုအဓိကလှုပ်ဆောင်တဲ့ဒေသတွေရှိနေတာပေါ့အဲ့မှာဒီကိုယ့်ရဲ့ဝင်ငွေကိုယ့်ရဲ့ရံပုံငွေကိစ္စတွေပေါ့နော်အဲ့ဒါဖြစ်တော့ဒါတွေကဟိုဖြစ်ဒီကုနာကျွန်တော်တင်ပြတယ်လို့ဟောဒီကျွန်တော်ဖြတ်လေးဖြတ်ပါဒီအစိုးရဘက်ကဆိုလို့ရှိရင်တိုင်းသားလည်းနေကဖက်စတီဗယ်ကိုဖဲကဝင်ငွေကိုဖြတ်တော့ခြင်းနဲ့ပုံစံမျိုးနဲ့ပေါ့နော်ဒါကဒီတစ်ချက်ပေါ့နော်တစ်ချက်ကသူ့ရဲ့ကျူးစီပါအတက်လည်းနေပါပါပါပါ
ကုနာကဒေါက်တာတူးကြပြောသွားတဲ့အချိန်မှာအစိုးရကိုစစ်တပ်ကနိုင်ငံရေးရမဖြည့်ရှင်းလို့ဘူးလို့ပြောပါတယ်စစ်တပ်ကတော့လက်တွေ့တိုက်နေတယ်သူတို့သဘောထားကျွန်တော်သိရခဲ့ပါတယ်ဒါပေမဲ့အစိုးရဘက်ကတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းညီငယ်လူငန်းစင်းတွေမှာတဲကြကြဥဆောင်ပြီးလုပ်နေတယ်ညီငယ်လူလာပါတယ်လို့ပြောနေတဲ့အခါမှာကချင်ကိစ္စကိုနိုင်ငံအိန္ဒိယမဖြည့်ရှင်းလို့ဘူးဆိုပြီးတော့စစ်တပ်ကမြန်မာအစိုးရဘက်ကနိုင်ငံအိန္ဒိယမဖြည့်ရှင်းလို့ဘူးဆိုတဲ့ဆွဆွဲချက်ကခိုင်လုံပါမလား
ကျွန်တော်အဲ့လိုဒီအတိအကျဆွဆွဲတဲ့ဘောတော့မဟုတ်ပါဘူးနိုင်ငံကြီးရဖြည့်ရှင်းတာဥစ္စာပေးစီခြင်းနဲ့စီရေးဖို့တော့ဒါဥစ္စာပေးစီခြင်းပေါ့ဒါဥစ္စာပေးအစ်စ်မှာကျွန်တော်ရင်းဖြေရမှာ
တိုက်ပွဲတွေအခုဖြစ်နေတဲ့အချိန်ဒီမှာအစိုးရကိုယ်တိုင်အစိုးရရဲ့သဘောထားရောပါတယ်လို့ယူဆပါလား
ဟုတ်ကဲ့ဒီကတော့တတ်တဲ့အစိုးရကတော့ဒါညှိနှိုင်းရမှာပေါ့တို့ကဒီဟာတက်ပွင့်ရရေးရတော့ဒါအစိုးရရောတက်ကလည်းပြောတင်တာပြောရမှာပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရှင်ပေးစာတချို့ဖတ်ချင်ပါတယ်တို့ရှင်တူနာမည်တော့ဖော်ပြပါဦးကျွန်တော်အီးမေးလ်ဆင်ပြီးတော့ပေးလာပါတယ်အဲ့ဒါကိုမတ်ခွန်ညူဖတ်ပြပါအောင်ရ
ဟုတ်ကဲ့ရှင်ကချင်ရှမ်းချင်းကယားဆိုတဲ့လေးပြည်နယ်ဟာတရားလွတ်လပ်ရေးယူခွင့်ရှိတဲ့ပြည်နယ်တွေပါမြန်မာနိုင်ငံဟာပြည်နယ်စုမြန်မာနိုင်ငံမဟုတ်ပါဘူးပြည်ထောင်စုပါပြည်ထူထောင်နိုင်တဲ့ကချင်ပြည်ထူထောင်ခွင့်ရှိပါတယ်မြမတမိုင်းဟာမယိုးသားတဲ့ဗမာခေါင်းဆောင်တွေချုပ်ကန်ခဲ့တာပါတမိုင်းဘာသာရပ်မှာအဓိကအရေးကြီးဆုံးပင်လုံတမိုင်းချောင်းတင်ကြတာမရှိပါဘူးပုံမြင်သာသာသာရှိတဲ့ကြံစစ်သားတွေလောက်လာတင်ကြနေတော့မြမဟာသခင်မျိုးပါလို့လူမျိုးကြီးဝါဒအသင်နဲ့တရသေးကင်ဆွဲထားတာကိုမငြင်းနိုင်ပါဘူးKIA ကိုတောင်းကျမ်းသူလို့ပြောဆိုနေခြင်းဟာငင်းချမ်းရေးဆွင်းနှွေးမရအောင်တစ်ဖက်သက်ပညာနဲ့ဖိကစားသွားတာမြင်ရတယ်။ဘယ်အစိုးရကတပုံတောင်းကျမ်းသူနဲ့ဆွင်းနှွေးဘူးလဲ။တပုံနဲ့တော့ဆွင်းနှွေးကြပါတယ်။ KIA ဆိုတာမနေ့တနေ့ကမှပေါ်လာတာမဟုတ်ပါဘူးလို့យေတာထားပါတယ်ရှင်
။ဟုတ်ကဲ့။နောက်ထပ်သရော့ရှီတူကတော့ Tank to to Mike တဲ့ကချင်နာမည်ထင်ပါတယ်ကျွန်တော်လည်းအတန်အတွက်သိမရပါဘူး။အဲ့တော့သူយေထားတာကတော့တက်မတော်ကခုလိုမျိုး KIA KIA ကိုအလွန်အင်အားလုံးတုံးပြီးတော့တိုက်ခိုက်လာတဲ့အကြောင်းကတော့တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာစီမံကိန်း One Belt One Road ကြောင့်ねထင်ပါတယ်ဆိုတော့သူရဲ့သုံးသပ်ချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်ဥမ္မောင်ဆိုးကိုမေးချင်ပါတယ်ခင်ဗျာမြန်မာအင်ဒီဂျင်တရုတ်နိုင်ငံကလည်းခုနကပြောလို့သူတို့ရဲ့ဒီပိုလမယူစီမံကိန်းကလည်းတော်တော်လေးအချက်ကြာသူတို့တင်စဉ်းစားချက်ကတော်တော်ကြီးမားဖြစ်နေပါတယ်ခင်ဗျာအဲ့တော့အခုကချင်ကိစ္စမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုဘယ်လိုမြင်လဲခင်ဗျာတရုတ်ကကြောင်းဝင်နိုင်ပါရဲ့လား
ရုပ်မြင်နဲ့ကတော့ဒီကချင်ရဲ့ပါဝင်မြောက်ပိုင်းဖွဲ့တွေရဲ့ငင်းငင်းချင်းချင်းဝဲမှလည်းနေပတ်တယ်လို့သူက2017ကစပြီးလေးလာသည်နေနဲ့တက်ရောက်ခဲ့ပြီးရော2016ခုနှစ်နှစ်ကုန်မှတိုက်ပွဲတွေပြင်းထန်လာတဲ့အချိန်ကစပြီးရောတက်တက်ကြွကြွညှိနှိုင်းပြီးချပါဝင်လာတာကိုကျွန်တော်တွေ့ရပါတယ်အဲ့တော့ဒီအချိန်မှာသူ့အနေနဲ့တော့အခုကျွန်တော်တို့အခုအချိန်ကြီးပေါ့2016နှစ်ကုန်ကနေအခုအချိန်ကြီးသူ့အနေသိတာကတော့ဟိုဘက်မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲအစီအထုတ်အဲ့တုန်းနေသလိုတစ်ဖက်ကလည်းဒီအစိုးရနဲ့တက်မတော်ကိုခုနှစ်ဖွဲ့စလုံးကိုဒီပါဝင်ငင်းဆွေးနွေးမှာပါဝင်မှုတိုက်တွန်းနေတယ်လို့ကျွန်တော်ကြားသိရပါတယ
်။ဒါပေ
မဲ့ကျွန်တော်တို့တရုတ်အနေနဲ့ OVOR နဲ့ပတ်သက်လို့ရှိရင်ကျွန်တော်ဗမာပြည်ကိုလုံးဝပဲထည့်သွင်းလာတာမရှိသေးပါဘူးကျွန်တော်အမြင်အရော
။ဟုတ်ကဲ့ကျွန်တော် KIA ဘက်ကအနေထောက်လည်းမေးချင်ပါတယ် KIA က KIA နဲ့ပတ်သက်လို့မြန်မာငင်းဆွေးကော်မရှင်ကလည်းသူတို့တော်တော်ဆွေးနွေးရလို့ကြားပါတယ်သူတို့အဓိကတော့ KIA ဘက်ကNCO ထိုးမယ်ဆိုလို့ရှိရင်အဆင်ပြေသွားနိုင်တယ်ဆိုတဲ့သဘောထားမျိုးပြောတာကြီးလဲကျွန်တော်ကြားပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင် state key ပေါ့အခုလိုဖြစ်နေတဲ့အခြေအနေကိုပဲ KIA ကခြေနဲ့နေလို့လား KNA ကဘာကြောင့်မထိုးနိုင်တာလဲ
KIA အနေနဲ့ကတော့လောလောဆယ် NCO ထိုးရင်းနဲ့ပတ်သက်လို့ကတော့ဒီကျွန်တော်အမြင်သူရဲ့အမြင်ပြောရရင်တော့ဒီ NCO မှာပါတဲ့တချို့အချက်တွေကိုပြင်ဆင်ထိုးလို့ရတယ်ဆိုတဲ့အပိုင်းကိုစောစောဝင်းတင်ပြထားတာရှိပါတယ်အဲမနစ်ကကျွန်တော်တို့NCC လုတ်ပြီးတဲ့အခါမှာ NC လမ်းကြောင်းလေးမသွားဘူးလို့ပြင်ညာလာရှိပါတယ်။ဆိုတော့ NC နဲ့ပတ်သက်လို့ညီငယ်ကြီးကိုမရတဲ့အခါမှာ NC ကိုအယုံကြည်မဲ့တာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့တော့ဒီဆက်မှာဒီတရုတ်ကရောဒီတရုတ်ကလည်းပဲဒီ NC ကဘာပဲဖြစ်ဖြစ်စကားပြောလို့ရတဲ့ဝင်ပေါက်လို့သတ်မှတ်လာတဲ့သတ်မှတ်ပြီးတိုက်တွန်းလာတဲ့အချိန်နေမှာတော့အစိုးရနဲ့တက်မလို့ကလည်း NC ကရှားလေးမူဝါဒအပြင်ကိုယ်ကလည်းဖြစ်နေတဲ့အချိန်မှာSCA နဲ့ပတ်သက်လို့ကျွန်တော်ထင်ပါတယ် KIA ပဲဖြစ်ဖြစ်ဝပဲဖြစ်ဖြစ်မြန်မာ့ဖွဲ့ရင်းနဲ့ဖြစ်ဖြစ်တမျိုးတစ်ပုံပြန်လဲစဉ်းစားလာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အခုချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာတူးကြော်ကိုဥမ္မောင်ဆူရောကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ် daily life season ဒီမှာပဲရန်လာခွင့်ပြပါခင်ဗျာ
ဒါကတော့အင်္ဂါညမှာဆွေးနွေးခဲ့ကြတဲ့ daily life season ကိုပြန်လဲထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကလှူဆောင်ခဲ့တာနဲ့လှူဆောင်နေတာတွေအားလုံးအတွက်အမေရိကန်လူထုကအထူးပဲကျေးဇူးတင်ရှိပါကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနလူထုဆက်ဆံရေးနဲ့လူထုရေးရာယာယီအငြေတန်းဝန်ကြီးဟက်သာနိုဝတ်ကပြောပါတယ်ဒီလူသားပေးဒုက္ခဖြစ်ရတဲ့အတွင်းမိမိတို့နိုင်ငံသားနီးကပ်တဲ့ဆက်ဆံရေးဟာဘယ်တော့မှနည်းမှမတူအောင်ပိုပြီးအခရာကျလာကြောင်းဘင်္ဂလားဒေ့ရှ်ရဲ့ခေါင်းဆောင်မှုဟာပိုပြီးအရေးပါလာကြောင်းမစ္စနိုဝတ်ကပြောပါတယ်။အမေရိကန်ဆိုရဟာနိုင်ငံတကာတိုင်းဝိုင်းနဲ့အနီးကပ်ပူးပေါင်းပြီးရိုဟင်ဂျာတွေနဲ့ပြီးခဲ့တဲ့ဩဂုတ်လကတည်းကသူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ကလူမှုဝန်ဝိုင်းအတွက်လူသားစာနာမှုအကူအညီဒေါ်လာသန်း130နီးပါးကူညီထားပါတယ်။ဒီကိစ္စအတွက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားပါမယ်။အကူအညီတွေပေးတဲ့နည်းလမ်းနဲ့တောင်မကပါဘူး။ ရူဟင်ဂျာတွေမြန်မာနိုင်ငံကသူတို့အိမ်တွေစီကိုယ်ပေါ်နဲ့ကိုယ်ဂုံတိတ်ခါရှိဘေးရန်ကင်းစွာပြန်နိုင်ရေးအတွက်တဆိုင်မမတ်ကူညီတဲ့နည်းနဲ့ပါဆောင်ရွက်သွားမှာပါလို့မစ္စနိုဝတ်ကပြောပါတယ်ဒီအချက်တဲကိုဖြည့်ရှင်ရေးမိမိတို့ရဲ့ပူပေါင်းဆောင်ရွက်မှုဟာခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးရဲ့အတိအပွင့်ဖြစ်ပြီးဒါကိုနောက်ထပ်ပိုအားကောင်းအောင်လုပ်သွားပါမယ်အမေရိကန်ရဲ့ဖွံ့ဖြိုးရေးအကူအညီနဲ့ပုဂ္ဂလိကကဏ္ဍရင်းနှီးမြှုပ်နှံမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးပိုင်းမှာသူမတူတဲ့တိုးတက်မှုရအောင်အထောက်အကူပြုထားပါတယ်။အမေရိကန်ပြပကုန်တင်ပို့သူတွေဟာကမ္ဘာမှာအရည်အသွေးအကောင်းဆုံးကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေကိုထုတ်လုပ်ပေးအပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်စီးပွားရေးကိုနောက်တစ်ဆင့်မြင့်တက်အောင်လုပ်ဖို့သိတ်ကောင်းတဲ့အနေအထားမှာရှိနေပါတယ်လို့လည်းပြောပါတယ်။အမေရိကန်ဘင်္ဂလားဒေ့ရှ်လုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်မှုကနေအကျိုးကျေးဇူးအများပြားရထားတယ်လို့လည်းမစ္စနိုဝတ်ကပြောပါတယ်။ဒီထဲမှာဒေသတွင်းရေချောင်းလုံခြုံရေးတိုးလာတာအကြံဖက်ဝါဒတံမြန်နေနေရေးပူပေါင်းဆောင်ရွက်တာနဲ့ကုလငင်းချမ်းရေးထိန်းသိမ်းမှုအားကောင်းလာတာတွေပါဝင်ပါတယ်။နိုင်ငံတကာငင်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တွေကိုလေ့ကျင့်တာနဲ့ထောက်ပို့တာမှာရေးပါတဲ့အခန်းကဏ္ဍကနေဘင်္ဂလားဒေ့ရှ်နိုင်ငံပို့ပြီးပါဝင်လာတာဟာအားတဖွဲ့ပါ။ဒီကလေးလာကဘင်္ဂလားဒေ့ရှ်မှာ Shandy Dude 4 လေ့ကျင့်ရေးအစီအစဉ်လုပ်ခဲ့တာလည်းပါဝင်ပါတယ်။အဲဒီလေ့ကျင့်ခန်းမှာအမေရိကန်တပ်ဖွဲ့ဝင်50အပါအဝင်နိုင်ငံ30ကျော်ကအရေးအတွက်တထောင်ကျော်ပါဝင်ခဲ့ပါတယ်လို့မစ္စနိုဝတ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်လူထုရဲ့အစွမ်းအစနဲ့တန်ဖိုးပေါ်မိမိတို့ရဲ့တူညီတဲ့ယုံကြည်မှုဟာမိမိတို့အကြားပူးပေါင်းဆောင်ရွက်မှုရဲ့အဓိကတောက်တိုင်ဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကနေတဆင့်မိမိတို့အတူတကွတာယာဝါပြောလာကြတာနဲ့အမျှအင်ဒိုပစိဖိတ်ဒေသနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးနဲ့လွတ်လပ်မှုတို့အတွက်ဆက်ပြီးအားစိုက်လှုပ်ဆောင်သွားမယ်ဆိုတာမိမိတို့ယုံကြည်ပါတယ်လို့ယာယီအငယ်တဲ့ဝန်ကြီးဟေသာနိုးဝတ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘုံမှောက်ကြောင်းထပ်မံပြီးတော့အတိပေးလို့ပါတယ်ခင်ဗျာVOA မြန်မာပိုင်းကဗိုလ်ရုံးနေမနေ့ဖက်အစီအစဉ်နေဆက်လက်တန်လှည့်နေပါတယ်။အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်
။ရှီရဲနိုင်ငံဒူးမောင်းမြို့မှာပြီးခဲ့တဲ့ဆယ်တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဓာတ်ရုပ်လက်နဲ့အသုံးပြုမှုရှိမရှိစစ်ဆေးမဲ့နိုင်ငံတကာကျွမ်းကျင်သူအဖွဲ့ရောက်မရောက်မသေးကြသေးပါဘူး။ OPCW ဓာတ်ရုပ်လက်နဲ့သုံးဆွေးဆိုင်ရာတားဆီးအဖွဲ့ကကျွမ်းကျင်သူတွေဒူးမောင်းကိုရောက်လာတယ်လို့ရှီရဲအစိုးရကတော့အထောက်ပြုကဲဆေးအဖွဲ့ကပါပြောပေမယ့်အမေရိကန်နိုင်ငံခြားရေးဌာနကတော့သူတို့ဒူးမောင်းကိုမရောက်သေးဘူးလို့အင်ကာနေမှာပဲပြောပါတယ်။ဥရောပတိုင်းမှာဒီမိုကရက်တစ်နဲ့အာနာရှင်နိုင်ငံတွေကြားပြည်ရင်းစစ်ဖြစ်ပြီးပြိုကွဲနေပြီလို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကသတိပေးလိုက်ပါတယ်။မနေ့ကကြောက်တဲ့မြန်မာနှစ်တစ်ခုအထိမ့်မှတ်ဖြစ်တဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတချို့ပါဝင်အကျဉ်းသား 8,540 ယောက်ကိုလုံခြုံချမ်းသာခွင့်ပေးလိုက်ပါတယ်။ American သမ္မတဂရွန်ဟောင်းလည်းဖြစ်မိသားစုဆိုင်ရာပညာရေးကိုဒီဇိုင်းမမတ်ထောက်ခံအားပေးလာသူဖြစ်တဲ့ Barbara Pierce Bush ဟာ2018 April 18ရက်အင်္ဂါနေ့မှာအသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့ကနေမှာကွယ်လွန်သွားပါပြီ။အသက်83နှစ်အရွယ်သမ္မတဟောင်း George W. Bush ရဲ့ H.W. Bush ရဲ့ဇနီးဖြစ်သူကွယ်လွန်သူ Barbara Bush မှာသားသမီး9ဦးမြေ18ဦးနဲ့မြစ်9ဦးတို့ကျန်ခဲ့ကြောင်းသမ္မတဟောင်း George H.W. Bush ရုံးကအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Barbara Bush ရဲ့ကျန်းမာရေးအခြေအနေဟာဆိုးဝါးလာခဲ့ပေမဲ့နောက်ထပ်ဆေးကုသမှုမခံယူဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုမကြခင်မှာကွယ်လွန်ခဲ့တာပါ။ COPD ကိုအဆုတ်ယောဂါတစ်မျိုးနဲ့နှလုံးအားနဲ့ယောဂါတွေကြောင့်မကြာခဏဆေးရုံတက်ခဲ့ရပြီးတဲ့နောက်မှာမိသားစုဝန်းရံပြီးတက်တက်သားသားနေလို့တဲ့အကြောင်းတနင်္လာနေ့အစောပိုင်းက Mr. Bush ရုံးကကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာခုလိုကွယ်လွန်သွားခဲ့တာပါ။ Barbara Bush ဟာ1989ခုနှစ်ကနေ1993ခုနှစ်ထိတာဝန်ယူခဲ့ရတဲ့ American ရဲ့41ဆက်မြောက်သမ္မတဂရောဖြစ်ခဲ့တယ်လို့43ဆက်မြောက်သမ္မတ George W. Bush ရဲ့မိခင်လည်းဖြစ်ပြီး American နိုင်ငံတမိုင်းမှာခင်မွန်းသမ္မတနဲ့တားသမ္မတဖြစ်သူသမ္မတဂရော2ဦးနဲ့2ဦးဖြစ်ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိထပ်မံပြီးတော့ထုတ်လွှင့်ပေးဦးမှာပါ။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆံမူပါ
This program has come to you from the Voice of America, Washington.